Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါလိမ့်ရှင်။ VOA American တန်ရဲ့2023မတ်လ28ရက်တနင်္လာနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ32နဲ့49ပထမနာရီခွဲမှာလိုင်းလမ်းမီတာ190နဲ့ VOA Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒီမနက်ခင်းတက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူပြီးဆက်ဆက်ပေးမှာပါ။ဒီမနက်ခင်းထုတ်လွှင့်ပေးမယ့်အထက်မှာပထမဆုံးသတင်းတွေထဲမှာတော့အမေရိကန်သမ္မတနဲ့စင်ကာပူဝန်ကြီးချုပ်တို့မကြာခင်တွေ့ဆုံတဲ့အခါမှာမြန်မာအရေးကိုပါဆွေးနွေးဖို့အတွက်ရှိတဲ့အကြောင်းအီရန်နဲ့နျူကလ িয়ার သဘောတူညီမှုရဖို့အတွက်တိတ်မလွယ်တဲ့အကြောင်းအပါအဝင်မြန်မာနဲ့နိုင်ငံတကာနောက်ဆက်ရသတင်းတွေရုရှားကျူးကျော်တိုက်ခိုက်နေတဲ့ယူကရိန်းမှာဆန္ဒရိုက်ခါရှားပါမှုအခြေအနေနိုင်ငံဥယေ၄ဘုံ၃ဘုံလောက်အိုးအိမ်ပစ်ခွာထွက်ပြေးနေရတဲ့အကြောင်းသတင်းဆောင်မတွေနဲ့အတူမြန်မာစိုက်ပျိုးရေးကဏ္ဍအတွက်ခိုင်းနှွားရှားပါပြီးလေယာဉ်လုပ်ငန်းအခက်အခဲဖြစ်နေတဲ့အကြောင်းမှာတော့
သူတွေအလုပ်ကမရှိစားတဲ့အောက်ကံရှိတော့သူအားတွေငွေတွေပဲရောင်းစားတော့လေမြမတွေနဲ့ခက်ခဲနေလို့ခိုင်းမြမအရှင်းလုံးမြမကြီးရဲ့တွေ့ခိုင်းနေလို့ခိုင်းပေါ့တွေ့သွားချင်းနဲ့ရှိတယ်လို့တိတ်မရှိတော့ဘူး
မကွေးတိုင်းထဲကတောင်သူတွေရဲ့အခြေအနေကိုကြားကြမှာပါ။ဒါပြင်အင်းကြီးချင်းအိန္ဒိယနိုင်ငံမှာလူနေအိမ်ယာတိုးချက်မှုတွေမှုကြောင့်ကျုံနေရတဲ့ပြဿနာကိုဘယ်လိုဖြေရှင်းဖို့စူးစမ်းနေလဲဆိုတာကိုလည်းတင်ပြပေးဦးမှာပါ။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြန်မာအရေးအာဆီယံကဖြေရှင်းနိုင်ပါမလားဆိုတာတင်ပြထားတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍပြင်ထူးခြားဆန်းပြသတင်းတွေထဲကတုတ္တအစီအစဉ်နဲ့မြန်မာပြည်ကပေးစာများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မတ်အင်ဂျင်နိုင်တို့ကကြောပြပေးမှာပ
ါ။ရုရှားသမ္မတဗလာဒီမီယာကိုဖြုတ်ချရေးဆိုတာဟာအမေရိကန်ဆွေရရဲ့မူဝါဒမဟုတ်ချောင်းအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကတင်းငင်ွေနေမှာအလေးထားပြောဆိုခဲ့ပါတယ်။ပူတင်အာဏာဆက်ရှိနေလို့မဖြစ်နိုင်ဘူးလို့အမေရိကန်သမ္မတဂျိုးဘိုက်တန်ကပိုလန်နိုင်ငံမြို့တော်ဝါဆောမိကွန်းပြောစဉ်ထည့်သွင်းပြောဆိုခဲ့ပြီးနောက်တစ်နေ့မှာပဲအမေရိကန်နိုင်ငံသားဝင်ကြီးရဲ့ပြောဆိုချက်ထွက်ပေါ်လာတာဖြစ်ပါတယ်။
I think President the White House made the point last night that
ပြီးခဲ့တဲ့ညကသမ္မတအင်ဂျီရောရဲ့ထောက်ပြချက်ကရှင်းရှင်းလေးလို့ကျွန်တော်ထင်ပါတယ်။သမ္မတပူတင်အနေနဲ့ယူကရိန်းကိုပဲဖြစ်ဖြစ်တခြားဘယ်သူအပေါ်မှာမှဆစ်ဆင်နှွှဲနိုင်တဲ့ဒါမှမဟုတ်လဲရန်စကျူးကျော်နိုင်တဲ့လုတ်ပိုင်ခွင့်အာဏာမျိုးရှိထားလို့မဖြစ်နိုင်ပါဘူးလို့နိုင်ငံသားဝင်ကြီးဘလင်ကင်ကဂျေရုဆလင်မှာတနင်္ဂနွေနေ့ကပြောဆိုခဲ့တာပါ။ရုရှားမှာဒါမှမဟုတ်လဲဘယ်မှမဆိုအစိုးရပြောင်းလဲရေးမဟာဗျူဟာကျွန်တော်တို့မှာမရှိပါဘူးလို့လည်းထပ်လောင်းပြောဆိုခဲ့ပါတယ်။ယူကရိန်းအပေါ်ရုရှားရဲ့ကျူးကျော်မှုကိုအနောက်နိုင်ငံတွေဘက်ကကာကွယ်မှုဟာကမ္ဘာတစ်လွှားကအနာဂတ်မျိုးဆက်တွေအတွက်ဒီမိုကရေစီကိုကာကွယ်ပေးရတဲ့အတွက်အရေးကြီးတယ်လို့လည်းစနေနေ့ကပိုလန်နိုင်ငံမှာပြောတဲ့မင်ကိုမှာအမေရိကန်သမ္မတဘိုက်ဒန်ကပြောဆိုခဲ့တာပါ။ဒါပေမဲ့ပူတင်နဲ့ပတ်သက်ပြီးသမ္မတဘိုက်ဒန်ရဲ့ပြောဆိုချက်တွေကိုတော့ကမ္ဘာတစ်လွှားမှာအံ့ဩသွားစေပါတယ်။ရုရှားအစိုးရပြောခွင့်ရဒမီထရီပက်စကော့ဖ်ကတော့ဒီကိစ္စဟာဘိုက်ဒန်ဆုံးဖြတ်ရမှာမဟုတ်ကြောင်းရုရှားသမ္မတကိုရုရှားပြည်သူတွေကရွေးကောက်ထားတာဖြစ်ကြောင်း Reuters သတင်းအေဂျင်စီကိုပြောဆိုခဲ့ပါတယ်။ပြင်သစ်သမ္မတအီမာနျူအယ်မိုက်ခရွန်ကတော့သူ့အနေနဲ့သမ္မတပူတင်နဲ့ဆက်ပြီးတော့ဆွေးနွေးနေတာကြောင့်ဒီလိုအသုံးနှုတ်မျိုးကိုသုံးမှာမဟုတ်ဘူးလို့ France 3 TV ရုပ်သံလိုင်းကိုတင်းနှင်းကနေနေမှာပြောဆိုခဲ့ပါတယ်ရှင်။အာဖဂန်နစ္စတန်နိုင်ငံတွင်ကပုဂ္ဂလိကရုပ်သံလွှင့်လုပ်ငန်းတွေအနေနဲ့ VOA American အသံနဲ့ BBC British အသံလွှင့် Corporation တို့ရဲ့သတင်းအစီအစဉ်တွေထုတ်လွှင့်မှုကိုတာလီဘန်ကတားမြစ်လိုက်ပါတယ်။စေဂျော်တဲ့အာဖဂန်မင်းကလေးတွေအတွက်ကြောင်းနေဆက်ပိတ်ထားတဲ့အပေါ်ရှုတ်ချမှုတွေနဲ့တာလီဘန်အပေါ်နိုင်ငံတကာကအကြီးအကျယ်ဖိအားပေးနေချိန်မှာပဲ VOA နဲ့ BBC အစီအစဉ်တွေကိုတားမြစ်ချက်ထွက်ပေါ်လာတာပါပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းနိုင်ငံအာဏာကိုထိန်းချုပ်ပြီးနောက်ပိုင်းအစ္စလာမ်ရဲ့အဖွဲ့တာလီဘန်ကအာဖဂန်မီဒီယာတွေရဲ့လွတ်လပ်စွာဖော်ပြခွင့်ကိုဇက်တိုက်ထိန်းချုပ်ကန့်သတ်နေတာဖြစ်ပါတယ်VOA အစီအစဉ်တွေထုတ်လွှင့်မှုကိုတာလီဘန်ဘက်ကပိတ်ပင်တဲ့အပေါ်ဝါရှင်တန်အခြေစိုက် VOA ကချက်ချင်းပဲရှုတ်ချပါတယ်။နိုင်ငံတကာအတန်းလွှဲအစီအစဉ်တွေကိုအာဖဂန်ရုပ်သံလိုင်းတွေကနေဖယ်ရှားဖို့ညွှန်ကြားခဲ့သလားဆိုပြီးတာလီဘန်ပြန်ကြားရေးဌာနပြောခွင့်ရတဦးကိုမေးမြန်းတာမှာတော့သူ့အနေနဲ့အချက်အလက်တွေကိုစုဆောင်းပြီးပြန်ဖြေပါမယ်လို့ VOA ကပြောဆိုပါတယ်ရှင်။ ီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားနျူကလ িয়ার သဘောတူညီချက်ကိုပြန်လည်စတင်လာနိုင်ခြင်းရှိနေချိန်မှာပဲအစ္စရေးနဲ့အာရဗ်ပင်လယ်ကွေ့မဟာမိတ်တွေရဲ့ဆွေးရင်မှုကိုခြေဖြတ်နိုင်ရေးအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြိုးပမ်းနေပါတယ်။အီရန်နဲ့ညှိနှိုင်းမှုအရေးကိုထိတ်တန့်ဦးစားပေးဆွေးနွေးကြမယ်လို့ခန့်မှန်းထားတဲ့တနင်္ဂနွေနေ့ကအစ္စရေးနောက်အာရဗ်နိုင်ငံ၄ခုကနိုင်ငံခြားရေးဝန်ကြီးတွေနဲ့အထူးတွေ့ဆုံပွဲမတိုင်ခင်လေးမှာပဲဝန်ကြီးဘလင်ကင်ကအခုလိုမှတ်ချက်ပေးပြောဆိုတာဖြစ်ပါတယ်။အစ္စရေးနိုင်ငံခြားရေးဝန်ကြီးယာယီလာပစ်နဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကအရေးကြီးဆုံးကိစ္စမှာတော့တသဘောတည်းရှိနေပါတယ်လို့ပြောဆိုခဲ့ပါတယ
်။ We are both committed, both determined that Iran will never acquire a nuclear weapon.
အီရန်အနေနဲ့ဘယ်တော့မှနျူကလ িয়ার လက်နက်မပိုင်ဆိုင်စေရဆိုတာဟာနှစ်ဖက်လုံးရဲ့ပိုင်ဖြတ်ချက်နှစ်ဖက်လုံးရဲ့တန်ဋိဌံဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့တာပါ။အီရန်နျူကလ িয়ার သဘောတူညီချက်ကိုအစ္စရေးနဲ့အင်ဂျီချင်းနိုင်ငံအများအပြားကပြင်းပြင်းထန်ထန်ကန့်ကွက်နေကြတာဖြစ်ပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေအကြားနျူကလ িয়ার သဘောတူညီချက်တစ်ခုရရှိဖို့နှီးဆက်လာပြီဆိုတာကိုသူ့အနေနဲ့မယုံကြည်ကြောင်းအီရန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ရောဘတ်မာလီကတင်းင်းခွင်နေမှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့လပိုင်းတွေထုံးကတော့သဘောတူညီချက်ဟာတိတ်ပြီးနှီးဆက်လာနေပြီလို့ယူဆခဲ့ကြပေမဲ့မကြခင်ဖြစ်လာတော့မယ်ဆိုတဲ့အပေါ်မှာတော့စိတ်ချလက်ချမရှိကြောင်းအီရန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ကဒိုဟာဖိုရမ်နိုင်ငံတကာဆွေးနွေးပွဲမှာပြောဆိုခဲ့တာပါ။အီရန်ဘာသာရေးခေါင်းဆောင်အယာထိုလာအလီခါမီနီရဲ့အကြီးအကဲအကြံပေးခါမဲခါရာစီကတော့သဘောတူညီချက်မချခင်ထွက်လာနိုင်ကြောင်းပြောဆိုခဲ့ပါတယ်
။ But it depends on the political will of the United States.
အမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးစိတ်ဆန္ဒအပေါ်မှာမူတည်တာအပါလို့ဒိုဟာဖိုရမ်နိုင်ငံတကာဆွေးနွေးပွဲမှာခါရာစီကပြောဆိုခဲ့တာဖြစ်ပါတယ်။ဒီပြောဆိုချက်ထွက်လာပြီးတဲ့နောက်မှာပဲ2015ခုနှစ်နျူကလ িয়ার သဘောတူညီချက်ပြန်လည်အသက်သွင်းရေးစစ်ဆန်ညှိနှိုင်းမှုတွေအပေါ်အမေရိကန်အထူးကိုယ်စားလှယ်ရဲ့အကဲဖြတ်ပြောဆိုချက်ထွက်လာတာဖြစ်ပါတယ
်။ VOA American သံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ92.32 kHz 9335နဲ့9383ညไซโตมิเตอร์49กิโลเฮิรตซ์6753ညปฐมนาทีวัดมาไซลันมิเตอร์190กิโลเฮิรตซ์1505รูอ่ะนี่ไปทุ่งเล่นปีนี่ว่ะครับ
ญมะနိုင်ငံမှာအာနာသိမ့်မှုကိုစန့်ကျင်တဲ့အတိုက်အခံတွေကိုခြေမုံသွားမှာဖြစ်တယ်လို့တနူးနီနီကပြုလုပ်တဲ့တက်မတော်နေ့အခမ်းအနားမှာကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောကြားခဲ့ပါတယ်သူပြောတာကတက်မတော်အနေနဲ့အကျန်းဖက်အဖွဲ့တွေနဲ့ထောက်ခံသူတွေကိုစစ်ဆန်ညှိနှိုင်းမှုထဲ့သွင်းစဉ်းစားတော့မှမဟုတ်ပဲအဆုံးထိချိန်မုံသွားမှာဖြစ်တယ်လို့ပြောဆိုသွားတာပါ1945ခုနှစ်ကဖက်စစ်ဂျပန်တွေကိုစတင်တော်လှန်ခဲ့တဲ့နေ့ဖြစ်တဲ့မတ်လ28ရက်နေ့ကိုစစ်ကောင်စီကတက်မတော်နေ့လို့ခေါ်ဝေါ်ပေမယ့်ဆရာနာရှင်စန့်ကျင်သူတွေဒီမိုကရေစီရေးလှုပ်ရှားသူတွေကတော်လှန်ရေးနေ့လို့အသိအမှတ်ပြုထားတာပါ2021ခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းခဲ့တဲ့စစ်ကောင်စီရဲ့ဖြိုခွင်းမှုကြောင့်လူပေါင်း1900ကျော်တိဆုံးခဲ့ကြောင်းဒေတာရင်းစောင့်ကြည့်ရေးအဖွဲ့ရဲ့စစ်တမ်းကောက်ယူချက်မှဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲမြန်မာစစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေကိုရပ်ဆိုင်ပြီးဒီမိုကရေစီလမ်းကြောင်းပြန်လည်ဖော်ဆောင်ဖို့အမေရိကန်ပြည်ထောင်စုဥရောပသမဂ္ဂအပါအဝင်နိုင်ငံပေါင်း20ရဲ့မနေ့ကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှဖော်ပြထားပါတယ်။ဒါအပြင်ပြီးခဲ့တဲ့နှစ်တွေအတွင်းမြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေကြောင့်တပ်ဖြတ်ခံရသူတွေကိုအောက်မေ့တရားကြောင်းလည်းရေးသားထားပါတယ်ဒီကြေညာချက်ကိုအာရှနိုင်ငံတွေထဲမှာတောင်ကိုရီးယားကပါဝင်လက်မှတ်ရေးထိုးထားပါတယ်လွန်ခဲ့တဲ့နှစ်မတ်လ28ရက်နေ့မှာအ ਨੇ ဆုံးလူတရာကိုစစ်တပ်ကတပ်ဖြတ်ခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ဒါအပြင်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်နဲ့အညီမြန်မာစစ်တပ်ကိုလက်နက်ပစ္စည်းတွေမရောင်းကြဖို့ဤပညာဆိုင်ရာအကူအညီတွေမပေးကြဖို့နိုင်ငံပေါင်း20ရဲ့ကြေညာချက်မှာတောင်းဆိုထားပါတယ်American သမ္မတဂျိုးဘိုင်ဒန်နဲ့စင်ကာပူဝန်ကြီးချုပ်လီရှဲလွန်းတို့မကြခင်တွေ့ဆုံတဲ့အခါမှာမြမအကြက်တဲဖြည့်ရှင်ရေးကိစ္စထည့်သွင်းဆွေးနွေးဖို့ရှိကြောင်းအင်ဂျီရောပြောခွင့်ရ ဂျန်ဆာကီရဲ့တနင်္ဂနွေနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုကိုချစ်ချည်ရေးခီးစဉ်ဖြစ်လာမဲ့စင်ကာပူဝန်ကြီးချုပ်လီရှယ်လွန်ကိုမတ်လ29ရက်အင်္ဂါနေ့မှာသမ္မတဘိုင်ဒန်ကအင်ဖြူတော်မှာလက်ခံတွေ့ဆုံဖို့ရှိကြောင်းထုတ်ပြန်ချက်ကဆိုပါတယ်။နှစ်နိုင်ငံမဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးအရေးပါမှုကိုခေါင်းဆောင်နှစ်ဦးလုံးကထပ်မံအတည်ပြုဖို့ရှိသလိုလွတ်လပ်ပွင့်လင်းတဲ့အင်ဒိုပစိဖိတ်ဒေသဖြစ်ဖို့ကြိုးပမ်းမှုအပါအဝင်ယူကရိန်းပေါ်ရုရှားရဲ့အင်အားသုံးကျူးကျော်မှုကိစ္စတွေကိုလည်းဆွေးနွေးကြမှာဖြစ်တယ်လို့ဆိုပါတယ်။ဒီတော့တွင်ဒီကနေ့တနင်္လာနေ့နဲ့အင်္ဂါနေ့အပါအဝင်နှစ်ရက်ကြာကျင်းပဖို့စီစဉ်ထားတဲ့ American ASEAN ထိပ်သီးဆွေးနွေးပွဲကိုရက်အကန့်အသတ်မရှိ American အင်ဖြူရောကရွှေ့ဆိုင်းလိုက်ကြောင်းနီးစပ်တဲ့သတင်းရင်းမြစ်တွေအများသိရပါတယ်။ဒါပေမဲ့လည်းသမ္မတဂျိုးဘိုင်ဒန်ကတော့သူ့အနေနဲ့အာဆီယံခေါင်းဆောင်တွေကိုအင်ဖြူရောမှာဖိတ်ခေါ်ကြိုဆိုဖို့မျှော်လင့်ထားပြီးအစည်းအဝေးဖြစ်မြောက်ဖို့တင့်တော်တဲ့ရက်စွဲကိုအာဆီယံမိတ်ဖက်တွေနဲ့အနီးကပ်ဆွေးနွေးနေကြောင်းအမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရက Political ကိုပြောကြားခဲ့ပါတယ်အခုလိုထိပ်တီးစည်းဝေးပွဲအတွက်ရက်သတ်မှတ်လို့မရတဲ့အကြောင်းရင်းထဲမှာယူကရိန်းပေါ်ရုရှားရဲ့ကျူးကျော်စစ်ကိုအမေရိကန်ကပိုပြီးအာရုံစိုက်နေတာကြောင့်ဖြစ်တယ်လို့သုံးသပ်ကြသလိုသမ္မတဘိုင်ဒန်အစိုးရအတွက်အုပ်ချုပ်ရေးဆိုင်ရာဆုံးဖြတ်ချက်တွေမှာလည်းနှောင့်နှေးကြမ်းကြာမှုတွေရှိနေတယ်လို့ဒေတာရင်းသတင်းထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်Saudi Arabia နိုင်ငံမှာကလေးတွေကိုအတင်းအဓမ္မပြုကျင့်မှုအတွက် Saudi နိုင်ငံသားတအူးနဲ့မြန်မာအမျိုးသားတအူးကိုကွပ်မျက်ခဲ့ကြောင်းပြည်ရင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဂျာရတ်မြို့မှာတန်တရားရှိသူ Saudi အမျိုးသားဟာမိန်းကလေးနှစ်ဦးကိုဖျားယောင်းသွေးဆောင်ပြီးအဓမ္မပြုကျင့်ခဲ့တာဖြစ်ကြောင်းဝန်ခံပြီးတဲ့နောက်သူ့ကိုကွပ်မျက်လိုက်ပြီးဖြစ်ကြောင်း Saudi ပြည်ထောင်စုဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကဆိုပါတယ်။အလားတူ sorry နိုင်ငံရောက်မြန်မာနိုင်ငံသားတအူးကိုလည်းကလေးအများပြားကိုဖျားယောင်းပြီးအဓမ္မပြုကျင့်မှုနဲ့ကွပ်မျက်ခဲ့ကြောင်းမနေ့ကထုတ်ပြန်တဲ့ sorry ပြည်ထောင်ဝင်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ sorry Arabia နိုင်ငံရဲ့တရားစီရင်ရေးစနစ်ဟာအစ္စလာမ်ဥပဒေကိုအခြေခံထားတာကြောင့်မဒိန်းမှုကျူးလွန်သူတွေကိုချိန်ခံကနေတည်တံ့အထိချမှတ်နိုင်ပါတယ်။ဒါပေမဲ့ sorry နိုင်ငံမှာပြစ်မှုဆိုင်ရာဥပဒေမရှိသလိုမဒိန်းမှုအတွက်ရေးသားပြဋ္ဌာန်းထားတဲ့ဥပဒေလည်းမရှိပါဘူး။94ကြိမ်မြောက်အော်စကာအကယ်ဒမီဆုပေးပွဲအခမ်းအနားကိုဒေတာဆန်တော်ကြိမ်မက်ရှလာ29ရက်ည8နာရီအခုသတင်းကြေညာချိန်မကြာခင်မိနစ်ပိုင်းအတွင်းကျင်းပတော့မှာပါ။ COVID-19 ကပ်ရောဂါကြောင့်နှစ်နှစ်ကြာပုံမှန်အစဉ်လာတိုင်းမကျင်းပနိုင်ခဲ့တဲ့အော်စကာဆုပေးပွဲအခမ်းအနားကိုဒီနှစ်မှာအခြားပြောင်းလဲသွားတဲ့အရာတွေကလွဲလို့ပုံမှန်အတိုင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့ကဒိုပီသီရတာမှာကော်ဇောညီခန်းနာနဲ့ကျင်းပဖို့ရှိတယ်လို့ညွှန်လင်းရပါတယ်။ဒီနှစ်အတွက်အကောင်းဆုံးစကားစုဖြစ် Netflix ကရိုက်ကူးတဲ့ The Power of the Dog နဲ့ Apple TV Plus ကရိုက်ကူးတဲ့ကိုတော်စကားနှစ်ကားဟာထိတ်ဆုံးကပြေးနေပါတယ်။ဒီရုပ်ရှင်ရိုက်ကူးတဲ့ကုမ္ပဏီနှစ်ခုလုံးဟာ online ရုပ်ရှင်ပြသတဲ့ကုမ္ပဏီတွေအဖြစ်ပထမဆုံးချိန် Oscar ဆုစကားတင်စီရင်မှပါဝင်ခဲ့ကြတာဖြစ်ပါတယ်ရှင
်။တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးခဲ့တာပါ။အခုတော့သတင်းပေးပို့ခြင်းနဲ့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်။ပထမဆုံးတော့နိုင်ငံတကာကစိတ်ဝင်စားနေတဲ့ Ukraine ရဲ့နောက်ဆုံးအခြေအနေကိုတင်ပြပေးပါပါ။ရုရှားဝင်ရောက်ကျူးကျော်တိုက်ခိုက်တာကိုခံနေရတဲ့ Ukraine မှာတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတာနဲ့အတူစစ်နဲ့ရိတ်ခါရဖို့လည်းတဖြည်းဖြည်းခက်ခဲလာနေတယ်လို့ကုလသမဂ္ဂစစ်နဲ့ရိတ်ခါအစီအစဉ်ကနေတတိပေးလိုက်ပါတယ်။တိုက်ပွဲတွေကြားမှာနေထိုင်ရတဲ့ Ukraine ပြည်သူတွေကလည်းမတက်တာတဲ့အစုံအစားအသောက်တွေကိုအလွန်အမင်းကိုချိုးချံချွေတာနေကြရတာပါ။ဒီအကြောင်းဂျနီဗာကုလသမဂ္ဂရုံးက VOA သတင်းတောက် Research Line ပို့ပို့ထားတဲ့သတင်းကိုပြောပြပေးပါမယ်။နားဆင်နိုင်ပါပြီ။လူဦးရေ44တန်းရှိတဲ့ Ukraine နိုင်ငံမှာစစ်နဲ့ရိတ်ခါပြတ်လတ်လာပြီးဖြစ်ပါတယ်။ WFP ကမ္ဘာစစ်နဲ့ရိတ်ခါဆိုင်ရာအဖွဲ့ကတော့Ukraine နိုင်ငံတွင်စစ်နဲ့ရိတ်ခါလေပတ်မှုအခြေအနေဟာပြည့်ရင်းနေပြီဖြစ်တယ်လို့အစအစလုံလုံလောက်လောက်မရမှာကိုလည်း Ukraine ပြည်သူ45ရာခိုင်နှုန်းလောက်ကစိုးရိမ်နေကြတယ်လို့ခန့်မှန်းထားပါတယ်။ Ukraine နိုင်ငံတွင်စစ်ပွဲကြောင့်ပိတ်မိနေတဲ့တန်းပေါင်းများစွာသောပြည်သူတွေအတွက်အစိုးရရဲ့စစ်နဲ့ရိတ်ခါဖြစ်တင်းပေးမဲ့စနစ်ကလည်းပြတ်နေပြီလို့ WFP ရုံးပြောခွင့်ရ Thompson Ferry ကပြောပါတယ
်။ WFP estimates that one out of 5 people in Ukraine today are already using some
Ukraine မှာအခုလူ9ဦးမှတဦးကအစားအသောက်အတွက်ချိုးချံတဲ့နှီးကိုသုံးကြရပြီလို့ WFP ကခန့်မှန်းထားပါတယ်။အခြေအနေကလည်းတဖြည်းဖြည်းပိုဆိုးလာနေပါတယ်။ဒီလိုစိုးရိမ်စရာကောင်းတဲ့အခြေမျိုးဖြစ်တဲ့အတွက်လူတွေက Sani Jate, Sho Sala Jadalo, Sare Ajin Yidoguba, Shobi Jarawa, Dujiri Gale, Trukura, Masamata, Ngakambi, Kaliri Sabu, Lopini Jawale.
Gula Tamaga, Kalimia Jambungi, Pue, Unicef Garo, Ukraine Nanga, Kali Adam, Tawajo, Pite, Kalinga, Li Tatama, Tongaha, Russia, Win of Jujo Jinga Sabi, Owen Sankwa, Tabiga, Little Jobari. Gula Tamaga, Luke, Mahamiji Yunga, Tokian, Sayan Maro. A group chip on it, Sipwejang, De Song Yadu, the town Shise Jorema, Galinga, Conessia, Bani Lu Popia Tabare. Russia, Tadria, Mayamana Pika, Dakan Hurijang, Luni Yagadri, Lizzi Dri, Tadari, a Yepa Song Lunetu, Sayon Sigambon Conessia Jore, Jessica Velu, Kuni Gazari, Puriga, Biobari. Supermarket Dima, Rama Machido de Lu, Gong Long Yung de Male, Sana Yakari, the Pibi, Gong Kan Lani Lule.
Lack of access to conflict hit areas and a lack of humanitarian partners on the ground are the biggest obstacles to providing life-saving assistance to families inside of Ukraine.
ဒီဆက်ကိုစိုက်ပွဲဖြစ်ပေါ်နေတဲ့ဒေသကိုမတွားနိုင်တယ်လို့နိုင်ငံရေးမှာလည်းလူသားချင်းစာနာမှုလက်တွဲလုပ်ကင်နေတဲ့အဖွဲ့တွေမရှိတာဟာယူကရိန်းနိုင်ငံတွေကမိသားစုတွေရှင်သန်ရပ်တည်ရေးကိုအကူအညီပေးဖို့အတွက်အကြီးမားဆုံးအတားအဆီးဖြစ်နေပါတယ်။ရုရှားတပ်တွေအဝိုင်းခံရတဲ့မာရီယိုပိုမြို့မှာနောက်ဆုံးလက်ကျန်ရေနဲ့အစားအစာတွေလည်းပြတ်လပ်နေတယ်လို့ဖေဖော်ဝါရီ
24日ယူကရိန်းနိုင်ငံတွေကပြည်သူတုံးတန်းအတွက်လုံလောက်တဲ့ဆန္ဒရိတ်ခါတွေပို့ပေးခဲ့တယ်လို့လည်းဖေဖော်ဝါရီကပြောပါတယ်။ဒါအပြင်တိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့ညွှန်လဲရတဲ့တချို့မျိုးကြီးတွေကနေရာအများအပြားမှာလည်းWFP ကဆန္ဒရိတ်ခါတွေကိုတိုးလောင်ပေးနေတယ်လို့ပြောပါတယ်။
ဒီဝေအမေရိကန်ဆန်ကဆက်လက်တန်းထွင်နေပါတယ်။အခုမြန်မာစိုက်ပျိုးရေးလုပ်ငန်းရဲ့အခက်အခဲတွေကြောင့်ကိုပြောမပြခင်ယူကရိန်းရဲ့အခြေအနေကိုပဲဆက်ပြီးတင်ပြပေးပါရစီ။ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်တာတစ်လကျော်လာခဲ့တဲ့နောက်ပိုင်းမှာတော့ယူကရိန်းနိုင်ငံသား၄ဘုံတစ်ဘုံနီးပါးဖြစ်တဲ့လူပေါင်း၁၀သန်းနီးပါးလောက်ဟာအိုးအိမ်ဆုံးခွာပြီးထွက်ပြေးခဲ့ရတယ်လို့ကုလသမဂ
ံအနောက်ပိုင်း Live မှာရှိနေတဲ့ UNHCR ရဲ့ Ukraine ဆိုင်ရာတာဝန်ခံ Carolina Lindholm Billing ကပြောပါတယ်။ Russia ရဲ့ Dresd ဘုံးကျဲတိုက်ခိုက်မှုတွေကြောင့်ဖွံ့ဖြိုးရေးစီမံကိန်းတွေအိမ်တွေနဲ့လူမှုအဖွဲ့အစည်းတွေပြိုလဲပျက်စီးသွားပြီလို့သူမကပြောပါတယ်။ပတ်သန်းစွမ်းကလေးငယ်တွေအသက်အရွယ်ကြီးရင်သူတွေနဲ့တခြားသောထိခိုက်လွယ်သူတွေအတွက်ပြီးခဲ့တဲ့၈နှစ်တာကာလအတွင်းရရှိခဲ့တဲ့ဖွံ့ဖြိုးတိုးတက်မှုတွေပြန်ပြီးဆုံးရှုံးသွားရပြီလို့သူမကပြောပါတယ်။
We're today confronted with the realities of a massive.
ဆက်ကနေအမျှကြီးထွားလာနေတဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲအကြက်တဲကြီးရဲ့တကယ့်အခက်အခဲတွေနဲ့ဒီကနေ့ကြုံတွေ့နေကြရတာပါ။ယူကရိန်းနိုင်ငံတွင်းကစိုးရင်စရာအတိုင်းတာကနှိမ့်လို့ရှုလို့မရပါဘူး။ညာရင်းချင်းမှာပဲလူတွေရဲ့ဘဝတွေပြောင်းလဲသွားကြသလိုမိသားစုတွေလည်းအစိတ်စိတ်အမှောင်မှောင်ဖြစ်ကုန်ပါတယ်။အခုချိန်မှာတော့ယူကရိန်းနိုင်ငံတွင်းကတန်းနဲ့ချီတဲ့ဒီလူတွေဟာလက်နက်ကြီးနဲ့အရန်ကန်ရောပစ်ခတ်မှုတွေပြင်းပြင်းထန်ထန်ဘုံကျဲတိုက်ခတ်မှုတွေကြားမှာအချိန်ပြည့်စိုးရင်ထိတ်လန့်မှုနဲ့နေတိုင်းနေကြရပါတယ
်။ပို့လို့ရနိုင်တဲ့နေရာတွေကိုလူသားချင်းစာနာမှုအထောက်ပံ့တွေပို့နိုင်ရေး UNHCR ဝန်ထမ်းတွေအချိန်ပြည့်အလုပ်လုပ်နေတယ်လို့လည်းဘီးလင်းကပြောပါတယ်။ရုရှားတပ်ဖွဲ့တွေဟာယူကရိန်းနိုင်ငံမြို့တော် Kiev တဝိုက်မှာရှေ့မတွန်းနိုင်ဖြစ်နေတယ်လို့နိုင်ငံတွင်းကတခြားဒေသတွေမှာလည်းအရေးနိုင်နေပါတယ်။ရ Russia Tamra Vladimir Putin ga ni byu ha pyaung ni pi Ukraine a shi bai ga Donbass data lut lat yi su de kaisa ko a yon sai phu si zin ni de su de tbo myu ko le media rui ma pyo su ni cha ba de Donetsk ne Lukhan data rui ko Ukraine naingan than ga khwet thwe yi Russia thauk pan tha de tbon rui shin ni cha tai khan ni da phit ba de Martide Bokna Hakula Tamkaye, Ukraine and Gandrin Samchi mission Chike Pipare. Soyan at the Bong Tenchoya Dita Rigu Panchatare, Kilometer Naya Shilia de Tamami at the Petachama Nitanjade Lurugule, Russia Paka Denchongbi Bongjeni de Tumaka Piovare.
People are dying.
ตําแหน่งนี้ตะเพ็ดตะเพ็ดมาลูกฤทธิ์เตซ้องနေကြပါတယ်အခုတော့တတ်တတ်မှတ်မှတ်စီတာထားတာလေမရှိတော့ပါဘူးဒီဒေတာအတွက်တိုက်ခိုက်မှုမျိုးဆိုပေမဲ့လေရုရှားနဲ့မိတ်ဖက်လက်နက်ကင်အဖွဲ့တွေထိန်းချုပ်ရဒေတာတွေမှာလေလူတွေသေးနေကြတာပါအစိုးရထိန်းချုပ်ခဲ့အရှိပိုင်းဒေတာတွေမှာလေတေဆုံးနေကြပါတယ်အဲ့ဒီဒေတာမှာရှိတဲ့ရတားတွေအားလုံးဘေးရန်တင်းသူတွေဖြစ်တယ်လို့လေဘော့ဂနာကပြောပါတယ
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒ
ကျွန်တော်နဲ့ကံကဆက်ဝင်စားတဲ့ယူကရိန်းအခြေအနေကိုတင်ပြပေးပြီးမှာတော့အခုမြန်မာနိုင်ငံရဲ့လေယာကန္တအခြေအနေကိုကြည့်ကြအောင်ပါအခုခါမှာမြန်မာနိုင်ငံကျွေးလက်ဒေတာတွေမှာခိုင်နှွားတွေရှားပါလာနေပါတယ်မြန်မာနိုင်ငံရဲ့လေယာစိုက်ပျိုးရေးလုပ်ငန်းဟာလေအကြီးအကျယ်ကိုထိခိုက်နေရတာပါဒါပြင်ခိုင်နှွားတွေနေရာမှာအစားထိုးလို့ရတဲ့လေယာသုံးထွန်စက်ပစ္စည်းတွေအတွက်လောင်စာစီဆေးကလည်းတိတ်ကို
ကျွန်တော်တို့တောင်သူလဲသမားတွေကိုယ်တိုင်ကဆင်းရဲလာကြတဲ့အတွက်ကြောင့်ဖြစ်တယ်လို့မကွေးတိုင်းအတွင်းကတောင်သူတူကပြောပါတယ်။ခိုင်မာတွေကလူတွေအလုပ်ကမရှိစားတဲ့အတောက်ကန်ရှိတော့တို့ဟာတွေငါတွေပဲရောက်စားတော့လေ။ဓမ္မတွေနဲ့ခက်ခဲနေလို့ခိုင်ဓမ္မအရှင်းလုံးဓမ္မဓမ္မကြီးရဲ့တွေ့ခိုင်နေလို့ခိုင်ပေါ့။အဲ့တော့မင်းနဲ့ရှိတယ်လို့တိတ်ရှိတော့။ဒါပေမဲ့ဒီကြတော့လေကိုယ်ကဇီလ
ဒီကနှစ်တောင်ပဲသုံးတောင်ပဲမထွန်းနေတော့ဘူးလေ။တော့ခါရင်ဟိုးရွာကြီးတို့ဟုံးနိုင်တကယ်နဲ့လူကျဲကြနိုင်နေလေ။ဟိုလဲနွားရှိတဲ့လူတွေလည်းမရှိကြတော့လေ။ကုကြတော့အဲ့လိုမကျဲနိုင်တော့ဘူး။အရင်ကဆိုရင်တောင်သူတွေဟာပုံမှန်စိုက်ပျိုးရာသည်ပြီးဆိုရင်နွားစာအတွက်ထပ်မံစိုက်ပျိုးကြတာတွေလုပ်ကြပြီမဲ့အခုနောက်ပိုင်းကြတော့အဲ့ဒီလိုစိုက်ပျိုးတာမရှိတဲ့အတွက်ကြောင့်နွားစာတွေလည် nua de xin ko, nua na gao mishi jia ro be, da gao zi bai ne nua bai xin a chin chin, da xin pi ang dwe pe kai ni jia ya re lu, ma gui dai namao miu ne ma, jie le di da pom yoi lo gai ni du du ga piu ba re.
Kia la mo gu a kai ne do le a chin di bo ni, o du de gao gu de gao ne dwe lu ne la ve ni. ကျွန်တော်မရှိတဲ့လူကြတော့ငါးမှာတကောင်လည်းရှိတယ်မင်းတကောင်ရင်လည်းလက်ခိုင်းနေရတာပေါ့အဲ့လိုပေါ့တကောင်ရင်တကောင်ရင်ပေါ့တဲ့ပြီးတော့ခိုင်းရတာပဲညာတယ်ကြောက်တာတော့နှစ်တိုင်းကြောက်တာပေါ့လေနော်ခိုင်းသွားလို့ခုနကပြောလိုပဲဟုတ်လို့ရှားလာပဲဟုတ်တယ်လက်ရရတော့ဟုတ်တယ်သိတော့သွားလာမရှိတော့ဘူးဒါပြင်သက်ဆိုင်ရာတိမွေးကုဌာနကဒေသဆိုင်ရာအကြီးအကဲတချို့နဲ့ ဒေသ အာဏာပိုင်တွေအဂရိလိုက်စားပြီးခိုင်းသွားတွေကို ဟင်းသားနွားအဖြစ် အလွဲတကူခွင့်ပြုထုတ်ပေးတာကလည်းနွားမောင်ကိုလုပ်ငန်းကိုအားပေးရရောက်နေတယ်လို့သကိုင်းတိုင်းကဏီမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးကောက်ခံတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကပြောပါတယ်အဲဒီလိုအခြေအနေတွေကြောင့်နွားမောင်ကိုသမားတွေကနေဇက်ဒေသကိုကာကြီးတွေနဲ့ခိုင်းနွားတွေအများအပြားကိုတင်ဖို့ရောင်းချနေတာတားဆီးပေးဖို့တိုင်းဒေသကြီးလွှတ်တော်ကိုသူ့အနေနဲ့တင်ပြခ ဒီမဟုတ်ပဲနဲ့အဲ့ဒီဥပဒေကိုအကြောင်းပြပြီးတော့နွားမောက်ကိုဈေးွက်တည်အနိုင်ချက်တော့နွားတကောင်ကတာမန်80တိန်တော့အတင်း30လောက်ဒီမကြဘူးတဲ့ဈေးတွေပေါ့သူပေးတဲ့ဈေးတွေကဈေးတွေကမြင့်တော့ပြီးတော့ချိုးပြီးဆိုတဲ့ကောင်းပြီးဆိုတဲ့နွားတွေကသူကဈေးကြီးပြီးပြောခွဲရအောင်နွားဝယ်တဲ့လူတွေကအပြိုင်ဆိုင်ဝယ်တယ်ဒေတာမှာပေါက်တဲ့ဈေးချက်ပို့ပြီးတော့များပြီးတော့ဝယ်အတောင်းတို့တွေက
Shaunya,
ခိုင်နွားတွေရှားပါးရတဲ့အကြောင်းရင်းထဲမှာလဲထွန်ဆက်တွေကိုအစားထိုးလာကြတာကလည်းအကြောင်းတစ်ခုဖြစ်ပါတယ်။ဒါပေမဲ့အခုလိုလောင်စာဆီးဈေးတွေထိုးတက်သွားတဲ့အခါမှာတော့လဲယာသုံးထွန်ဆက်တွေကိုမသုံးနိုင်ခိုင်နွားတွေကလည်းရှားပါးလာတဲ့အတွက်တောင်းတလဲတမားတွေမှာမကြခင်စတင်တော့မဲ့စိုက်ပျိုးရပြီးအမိထွန်ရက်နိုင်ဖို့အခက်အခဲတွေရှိနေကြတယ်လို့သိရပါတယ်ခင်ဗျာ။
ဆိုမင်းတင်ပြပေးခဲ့တာပါဆရာ။အခုတော့အိန္ဒိယချင်းအိန္ဒိယနိုင်ငံကအစာနပ်ရိက္ခာတော်လေးအကြောင်းပြောပြပေးပါစီ။အိန္ဒိယနိုင်ငံတဲကလူရေတန်း20နီးပါးရှိတဲ့မွန်ဘိုင်းမြို့တစ်ဝိုက်မှာလူနေအိမ်ယာတွေတိုးချဲ့နေတဲ့အတွက်ပျက်စီးရိုရွမ်းလာနေတဲ့သဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းနိုင်မှုအတွက်လူမှုရေးအဖွဲ့တစ်ခုကကြိုးပမ်းနေပါတယ်။Food Forest လို့ခေါ်တဲ့လုပ်ငန်းအစီအစဉ်စာနပ်ရိက္ခာတော်အစီအစဉ်နဲ့စေတနာဝန်ထမ်းတွေလုပ်ကိုင်နေကြတာဖြစ်ပါတယ်။
ဒီမွန်ဘိုင်းမြို့ကနေဖီယွေတရင်တောက်အင်ဂျင်နီယာပါရစ်စာဒီတရင်ပေးပို့ထားတာကိုတော့နန်းလောင်ကပြောပြပေးပါပါ။မွန်ဘိုင်းမြို့စာတင်ကြောင်းတစ်ခုပိုင်းမြေပေါ်ကကွန်ကရစ်ကြောင်းဆောင်တွေကြားလှုပ်နေတဲ့နေနေရာတွေမှာစားပင်တည်တည်မျိုးစုံကိုလူမှုရေးအဖွဲ့တစ်ခုကစိုက်ပျိုးနေပါတယ်။The Turning Tide အဖွဲ့တည်ထောင်သူ George Remedios ကအခုလိုရှင်းပြပါတယ်။
ဒီချိန်ရောက်ရင်တီးပင်စားပင်ပြိုးပင်ပေါက်မျိုးမျိုးနဲ့ဥမုံကူးပြီးတဲ့ကြားပရုံးတွေကိုဆွဲဆောင်နိုင်မှုပန်းပင်တို့လည်းဒီမှာလာစိုက်ပါတယ်။ငရုတ်ပင်တွေငရုတ်တောင်ပင်တွေလည်းစိုက်ထားတာပါ။တောအုပ်အသေးစားလေးလိုဖြစ်နေတဲ့ဒီကတစ်ပင်မြင့်တွေကြားမှာတီးပင်ပူလေးတွေနဲ့အမျိုးအစားပေါင်းစုံစားပင်တီးပင်တွေကိုစိုက်ပျိုးထားကြတာပါ။မွန်ဘိုင်းမြို့တစ်ဝိုက်ဒီ Turning Tide အဖွဲ့ကစေတနာဝန်ထမ်းတွေရဲ့ခွန်အားနဲ့ဖန်တီးထားတဲ့ဒီလိုနေရာမျိုးကဆန်နခုထိရှိလာပါပြီ။
We're fed up with the environmental condition and the rampant construction that you see around with all the cement and
ဆောက်လို့ရတဲ့ချိန်လုံးလုံးနေတဲ့အတွက်ကွန်ကရစ်အဆောက်အုံတွေဒီရကမှမြင်နေရပြီးသဘာဝပတ်ဝန်းကျင်ပျက်စီးလာတာကိုကျွန်တော်တို့တိတ်ပြီးစိတ်ပြက်နေကြပါတယ်။ကျွန်တော်မိတ်ဆွေတွေထဲမှာအဆုတ်ကင်စာနဲ့မိဘတွေကိုဆုံးရှုံးနေရတဲ့ဝင်ရှိပါတယ်။ ရင်ကျရောဂါရှိတဲ့ကျွန်တော်အမမှလည်းလေလူညံ့မှုတောင်ကိုမနေရင်ဆိုင်နေရတာပါ။တစ်ပင်တွေကအောက်ဆီဂျင်ဓာတ်ကိုပဲထုတ်ပေးတာမဟုတ်ပါဘူး။အဲ့ဒီထက်ပိုပါတယ်။အပူဓာတ်ကိုကာကွယ်ပေးတဲ့အရေးလည်းရပါတယ်။နောက်ပြီးကျွန်တော်တို့ရဲ့ဘေးပတ်ဝန်းကျင်အခြေအနေကိုကြားခံပေးတဲ့နယ်မြေလေးတခုလည်းဖြစ်ပါတယ်။ဒီလိုတောက်ကလေးဖန်နေဖို့လွယ်ကူတာတော့မဟုတ်ပါဘူး။မြေစီလွှာတွေကိုတစ်
က်ကွက်နေပြည်သူတွေကလည်းနှီးမျိုးစုံနဲ့ပါဝင်လာကြတာပါ။စစ်ဗလီမင်းတွေလာဆိုင်ပေးတဲ့ Jasmine Bagri ကအခုလိုပြောပါတယ
်။ I want to stay here. I feel like working. I actually want to dig in.I can see so many small plants.
ကျွန်တော်ဒီနေရာလေးမှာပဲနေချင်တာပါ။ဒီရောက်ရင်အလုံးလုံးချင်းစိတ်၊မြေကြီးကိုတူးဆွဆိုက်ပျိုးဆင်စိတ်တွေပေါက်လာပါတယ်။ဒီမှာအပင်ငယ်တော်တော်များများတွေ့ရပါတယ်။ဒီအပင်လေးတွေကိုနှုတ်ပြီးတခြားမှာစိုက်လို့ရမှာပဲလို့တွေးမိပါတယ်
။အထက်မြင့်တိုက်ကြီးတွေဆောက်ဖို့သူ့ငယ်ဘဝအင်္ဂလိပ်ဆုံးရှုံးခဲ့ရပြီးတော့တဘာဝကိုချစ်မြတ်လို့သူစေတနာဝန်ထမ်း Flight Amida ကလည်းအခုလိုပြောပါတယ
်။ It's so beautiful because you have birds, you have bees.
ဒီနေရာလေးကတိတ်လာတယ်ဗျ။ငှက်ကလေးတွေတိတ်ဆိုတာနဲ့ကြားရတယ်။ဒီမှာမနေ့ပိုင်းလာလို့လုပ်တဲ့အခါကြားရတဲ့ငှက်တုန်တန်လေးတွေကတချင်းတန်လို့တိတ်ပြီးตายရပါတယ်။အလုံးလုံးရင်တချင်းနားထောင်နေရတယ်လို့ပေါ့ဗျာ
။နိဗ္ဗာန်ပုံလေးလို့တာယာအီချန်နဲ့ဒီနေရာလေးမှာအပင်တွေပိုးပြီးတော့ဆိုက်နေအောင်လို့ဝိုင်းဝန်းထိန်းသိမ်းတင်တယ်လို့လည်းစေတနာဝန်ထမ်းတွေကပြောကြပါတယ်။စားပင်သီးပင်မျိုးစုံစိုက်ပျိုးထားတဲ့ဒီလိုတောအုပ်ကလေးတွေမြို့တော်ကပိုးပြီးတော့ဖန်နေဖို့လဲတထားနေထိုက်ဖွဲ့ကစီစဉ်ထားကြတာဖြစ်ပါတယ်
။နန်းလောင်တင်ပြပေးကြတာပါ။ VOA American တန်ကတနင်္လာနေ့မနေ့ကအစီအစဉ်တွေကိုဆက်လက်ထုတ်ဝင်ပေးနေပါတယ
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခြင်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Pancom 6 တို့ Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ဒီ American တန်ကတနင်္လာနေ့မနက်ပိုင်းအစီအစဉ်တွေကို line limited 32နဲ့49တို့ကနေထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာဇက်တိုက်ထုတ်လွှင့်ပေးသွားမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့အာဆီယံမြန်မာအခြေအနေကိုတင်ပြပေးမယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့ NATO မဟာမိတ်တပ်ဖွဲ့အကြောင်းကိုတင်ပြထားတဲ့သတင်းတွေလည်းကသုတအစီအစဉ်အပြင်မြန်မာပြည်ကပေးစာကဏ္ဍနဲ့ထူးခြားဆန်းပြတဲ့သတင်းလေးတွေကိုတင်ပြပေးဖို့ရှိပါတယ်။ပထမဆုံးတော့အပတ်စဉ်ကိုပြည်သွေးနိုင်တင်ပြပေးနေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်အလှည့်ရောက်ပါပြီ။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံရေးပြဿနာကိုအာဆီယံကဖြေရှင်းပေးနိုင်ပါမလားဆိုတာကိုဆွေးနွေးတင်ပြထားပါတယ်။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ
်အလုံးမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေမြန်မာနိုင်ငံရေးပြဿနာအာဆီယံဖြေရှင်းပေးနိုင်ပါမလားဆိုတဲ့အကြောင်းကိုတင်ပြသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါမြန်မာနိုင်ငံဆိုင်ရာအာဆီယံထူးခြားစလေကမ္ဘောဒီးယားနိုင်ငံကြားရေးဝန်ကြီးပရက်ဆွန်ခွန်းဟာမတ်လ20ရက်နေ့ကနေ23ရက်နေ့အထိ3ရက်ကြာခီးစဉ်အဖြစ်မြန်မာနိုင်ငံကိုတွားရောက်ခဲ့ပါတယ်ဒီအကြောင်းကိုဘန်ကောက်ပို့သတင်းစာကြီးကမြန်မာစစ်တပ်ကိုထိန်းထိန်းသိမ်းသိမ်းလှုပ်ဖို့အာဆီယံအထူးကိုယ်စားလှယ်တိုက်တွန်းဆိုတဲ့ခေါင်းစဉ်နဲ့2022မတ်လ23ရက်နေ့ကဖော်ပြထားပါတယ်။ဆောင်းပါးရဲ့အစမှာအထူးကိုယ်စားလှယ်အနေနဲ့မြန်မာစစ်ကောင်စီကိုစစ်ဆင်ရေးတွေအတွင်းထိန်းထိန်းသိမ်းသိမ်းဆောင်ရွက်ဖို့တိုက်တွန်းခဲ့ကြောင်းအမှုရင်ဆိုင်နေရာဇဲဖြစ်လို့ဖမ်းဆီးထိန်းသိမ်းခြင်းခံထားရတဲ့ဒေါအောင်ဆန်းစုကြည်နဲ့တော့စစ်ကောင်ဆောင်တွေကအာဆီယံအထူးကိုယ်စားလှယ်ကိုတွေးခွင့်မပေးခဲ့ဘူးလို့ရေးသားထားပါတယ်။ဒါအပြင်မြန်မာအရေးအချုပ်ထွေးပြီးဖြည့်ရှင်းဖို့အချိန်ယူရလိမ့်မယ်။အာဆီယံလက်ကျဥက္ကဋ္ဌတက်တန်းတစ်ခုအတွင်းဒါမှမဟုတ်လက်ရှိအလက်ကျဥက္ကဋ္ဌကမ္ဘောဒီးယားတာဝန်ယူထားတဲ့တက်တန်းအတွင်းမှာတော့ဖြည့်ရှင်းနိုင်မှာမဟုတ်ဘူးလို့အာဆီယံအထူးကိုယ်စားလှယ်ကပြောကြောင်းလေဆောင်းပါးမှာဖော်ပြထားပါတယ်
။ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးဟာအာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုပထမဆုံးလာရောက်ခွင့်ရတဲ့ခရီးစဉ်မှာသူရင်ပထမဆုံးမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ခန့်အချင်းခံရတဲ့သူဟာဘရူနိုင်းဒုတိယနိုင်ငံသားရေးဝန်ကြီးအေရဝွန်ယူဆပ်ဖြစ်ပါတယ်။အေရဝွန်ယူဆပ်ဟာအထူးကိုယ်စားလှယ်တက်တန်းသာကုံသွားတယ်။မြန်မာနိုင်ငံကိုတစ်ခေါက်မှသွားရောက်နိုင်ခြင်းမရှိပါဘူး။မြန်မာအရေးပေါ်အာဆီယံဘုံသဘောတူညီချက်၅ချက်ချမှတ်ထားရမှာတက်ဆိုင်သူတွေကြားအပြုသဘောဆောင်တွေ့ဆုံဆွေးနွေးပြီးငြိမ်းချမ်းစွာအပြေရှားရေးဆိုတဲ့အချက်တစ်ချက်ပါဝင်ပါတယ်။သက်ဆိုင်သူတွေကြားဆိုတဲ့စကားရက်ကိုအတိတ်ဖွယ်ဖွင့်ဆိုရမှာတော့တဦးနဲ့တဦးအမြင်မတူကြပါဘူးစစ်ကောင်စီကတော့ CRPH NUG NUCC တို့ကိုသက်ဆိုင်သူများလို့မတတ်မှတ်ပါဘူးအာဆီယံအထူးကိုယ်စားလှယ်ပတ်ဆိုခွန်းကတော့သူ့ရဲ့ခီးစဉ်မတိုင်ခင်မှာဒေါ်ဆန်းစုကြည်အပါအဝင် CRPH NUG တို့နဲ့တွေ့ဆုံလို့တယ်လို့ပြောကြားခဲ့ပေမဲ့စစ်ကောင်စီကတော့ခွင့်မပြုခဲ့ပါဘူး
အမှန်ကတော့အာဆီယံဘုံသဘောတူညီချက်၅ချက်ဆိုတာအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပတဲ့အာဆီယံရေးပေါ်အစည်းအဝေးမှာအာဆီယံခေါင်းဆောင်တွေကသဘောတူညီချမှတ်ခဲ့တာပါ။2021ခုနှစ်အေပီလ24ရက်နေ့ကပြုလုပ်ခဲ့တဲ့အာဆီယံရေးပေါ်အစည်းအဝေးကိုအာနာသိန်းခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်ကိုယ်တိုင်တက်ရောက်ဆွေးနွေးခဲ့ပြီးသဘောတူညီခဲ့တာပါ။ဒါ့ပြင်နောက်ပိုင်းမှာမြန်မာစစ်ကောင်စီကဘုံသဘောတူညီချက်၅ချက်ကိုလိုက်နာအကောင့်ထဲမဖော်ခဲ့ပါဘူး။ဒါကြောင့်လေအာဆီယံရေးပေါ်အစည်းအဝေးနောက်ပိုင်းမှာပြုလုပ်တဲ့အာဆီယံအစည်းအဝေးတွေမှာမြန်မာစစ်ကောင်စီခေါင်းဆောင်နဲ့စစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးတို့ကိုတက်ရောက်ခွင့်မပြုတော့ပါဘူး။အာဆီယံဘုံသဘောတူညီချက်၅ချက်ကိုမြန်မာစစ်ကောင်စီကအကောင်အထည်မဖော်မချင်းအာဆီယံအစည်းအဝေးတွေကိုတက်ရောက်ခွင့်မပြုနိုင်ဘူးလို့အာဆီယံရဲ့သဘောထားကိုရှင်းလင်းစွာထုတ်ပြန်ခဲ့ပါတယ်
။ကုလသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ကလည်းမြန်မာနိုင်ငံရဲ့အကြက်အတဲကိုဖြည့်ရှင်းဖို့အာဆီယံအဖွဲ့ကြီးရဲ့ဘုံသဘောတူညီချက်၅ချက်ကိုအကောင့်ထည့်ဖော်ဖို့သဘောတူထောက်ခံထားကြပါတယ်။အဲ့ဒီဘုံသဘောတူညီချက်၅ချက်ကတော့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ပြီးတက်ဆိုင်သူအလုံးထိန်းထိန်းသိမ်းသိမ်းဆောင်ရွက်ကြဖို့
ပြည်သူတွေရဲ့အကျိုးစီးပွားအတွက်ငြိမ်းချမ်းတဲ့အဖြစ်တစ်ခုရအောင်တက်ဆိုင်သူအလုံးအပြုသဘောဆွေးနွေးကြဖို့အာဆီယံအတွင်းမှုချုပ်ရဲ့အကူအညီနဲ့ဆွေးနွေးရေးလုပ်ငန်းစဉ်အကောင့်ထဲပေါ်နိုင်အောင်အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်တယောက်ကကြားဝင်ညှိနှိုင်းပေးဖို့အာဆီယံအသင်းရဲ့လူသားချင်းစာနာမှုအကူအညီပေးရေးဌာနကတစ်စိမြန်မာနိုင်ငံကိုအကူအညီတွေပေးဖို့တက်ဆိုင်သူအလုံးနဲ့တွေ့ဆုံဖို့အာဆီယံအထူးကိုယ်စားလှယ်နဲ့အဖွဲ့မြန်မာနိုင်ငံကိုဆေလွတ်ဖို့လို့ဖြစ်ပါတယ်အာဆီယံအထူးကိုယ်စားလှယ်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးရဲ့မြန်မာနိုင်ငံခီးစင်နဲ့ပတ်သက်ပြီးခီးစင်မတိုင်မီမှာ VOA မြန်မာပိုင်းကသဘောထားအမြင်တချို့ကိုမေးမြန်းခဲ့ပါတယ်အဲ့ဒီလိုမေးမြန်းရမှာ NUG ရဲ့အာဆီယံဆိုင်ရာတပ်အမတ်ကြီးဖြစ်တဲ့ဥပိုလ်လာတင်ကသူ့အမြင်ကိုအခုလိုပြောခဲ့ပါတယ
်မြို့ပေါ်ရန်ဂျိုးပေါ်လေအထုတ်မှုတွေကကျောင်းလာလက်တွေ့ကြတဲ့ရလကောင်းတွေကတော့ထွက်လာမှာမဟုတ်ဘဲနဲ့ဒီလက်ရှိစစ်ကောင်စီရဲ့အချိန်ဆွဲကစားကွက်ပေါ့နော်အဲဒါဆိုသူက2023ခုနှစ်မှာဒီကောက်ပွဲတစ်ခုလုပ်ဖို့ကြိုးပမ်းအားထုတ်မှုတွေရှိနေဒီထဲမှာအာဆီယံမျိုးပါသွားရင်တော့ပြည်အရေးဂုဏ်သိက္ခာကိုဖြည့်ပါစီမှာပဲဒါကြောင့်တကယ်ရလကောင်းတွေထွက်နိုင်ဖို့ကိုလည်းဥတည်ပြီးတော့ဒီနေ့တကြပြည်ပြည်စုံစုံလဲစေစားထားတဲ့မဟာဗျူဟာမြောက်လုံးဝစတရကိုပြန်ပြီးတော့ချမှတ်ပေးဖို့ကျွန်တော်ကတော့အာဆီယံကောင်းဆောင်မှုကိုအတိုးနဲ့ပေါ့
အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကတော့မြန်မာအရေးအားအချိန်ယူရမယ်သူ့အထူးကိုယ်စားလှယ်တက်တန်းအတွင်းမှာတော့ဖြည့်ရှင်းဖို့မဖြစ်နိုင်ဘူးလို့ဝန်ခံပြောကြားလိုက်ပါပြီအာဆီယံဘုံသဘောတူညီချက်၅ချက်ဟာအာဆီယံရေးပေါ်အစည်းအဝေးမှာမြန်မာစစ်ကောင်စီခေါင်းဆောင်ကိုယ်တိုင်တက်ရောက်ဆွေးနွေးသဘောတူညီခဲ့တာပါဒီလိုသဘောတူညီခဲ့ပြီးမှအကောင့်တွေပေါ်ဖို့ပြက်ကွက်နေတာကိုအာဆီယံအနေနဲ့ဘာဆက်လုပ်မလဲဆိုတာမေးခွန်းထုတ်เสียဖြစ်လို့နေပါပြီ။ပို့ပြီးဝမ်းနည်းเสียကောင်းတာကလူသားချင်းစာနာထောက်ထားတဲ့အကူအညီတွေမပေးအပ်နိုင်တာပါ။ဆရာနာသိမ့်ပြီးနောက်ပိုင်းအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့စစ်ဘေးထောင်အရေးတွေဟာငါးသိန်းကျော်နေပါပြီ။ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးမစ်ရှယ်ဘာရှ်လက်ကမြန်မာနိုင်ငံရဲ့အခြေအနေဟာဖျို့ဖျဲဖြစ်နေပြီ။စီးပွားရေးဟာပြိုလဲလူဖြစ်နေပြီလို့သတိပေးထားပါတယ်။ဒါကြောင့်လူသားချင်းစာနာတဲ့အကူအညီတွေပေးအပ်နိုင်ဖို့အရေးတကြီးလိုအပ်လို့နေပါပြီ။လူသားချင်းစာနာမှုအကူအညီတွေမြန်မာနိုင်ငံထဲမှာအများကြီးရောက်နေပါပြီ။ဒါပေမဲ့တိုက်ပွဲတွေဖြစ်နေလို့လူအပ်သူတွေထံပေးဖို့လို့မရဘူးဖြစ်နေတယ်လို့လည်းအာဆီယံအထူးကိုယ်စားလှယ်ကပြောပါတယ်။ဒါကြောင့်အာဆီယံအထူးကိုယ်စားလှယ်အနေနဲ့ခက်ခဲတဲ့တွေ့ဆုံဆွေးနွေးကိစ္စတွေအသာထားအောင်အနိုင်ဆုံးအဆင့်အနေနဲ့ဘုံသဘောတူညီချက်မှာပါဝင်တဲ့လူသားချင်းစာနာထောက်ထားတဲ့အကူအညီတွေကိုလူအပ်နေသူတွေထံအမြန်ဆုံးရောက်အောင်ပေးပို့နိုင်ဖို့ကိုတော့အရင်ဆုံးအောင်မြင်အောင်စွမ်းဆောင်သင့်လာကြောင်းပါခင်ဗျာ
UA American တန်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုကြည့်ရှုနားဆင်နေကြတာပါအခုအပတ်စဉ်ခန္ဓာနောက်တစ်ခုဖြစ်တဲ့သတင်းတွေကတုဒ္ဒအစီအစဉ်မလာခင်မြန်မာပြည်ကပေးစာခန္ဓာကိုထုတ်လွှင့်ပေးပါရစေ။မအေးတန်နာကျော်ကတင်ပြပေးပါပ
ါ။ဒီနေ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမရှင်။VOA ကိုရေးလာတဲ့သွားရရှိနေတဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သွားရရှိနေတဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသွားရရှိနေတဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။ Chatter ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကမက်ဆေ့ချ်ကနေစာလို့လေးရေးလာတာပါမင်္ဂလာပါ VOE အနေအားပေးနေပါရင်တင်းနေလဲနေစဉ်ကြည့်ပါရင်စာလဲဖတ်ပါရင်တဲ့စာရေးပြီးတော့ပြောလာပါရင်မောင်းအောင်ချစ်ဆိုတဲ့နောက်ထပ်အကောင့်ပိုင်ရှင်ကတော့မင်္ဂလာပါ VOE အချိန်နဲ့တပြေးညီတင်းနေကိုလူလူမိတ်ဆွေကနေကြည့်ဖြစ်ပါရင်တင်းမှန်နေကြည့်ရလို့ကျေနပ်ပါတယ် VOE ကျေးဇူးပါတဲ့ဟုတ်ကဲ့အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်မျိုးထွန်းဆိုတဲ့တော်ရရှင်ကတော့ VOE ခင်ဗျာကျွန်တော်မျိုးထွန်းပါအမြဲစောင့်ကြည့်အားပေးနေပါတယ်တဲ့မန္တလေးနဲ့ဥကြောဇန်တာတို့တင်ဆက်တဲ့အစီအစဉ်တွေကိုပို့ပြီးတော့ကြားမိပါတယ်။ကျွန်တော်တို့မြန်မာနိုင်ငံမှာလူသားတိုင်းဘဝအမှောင်ကျနေပြီလို့ခံစားရပါတယ်။ကျွန်တော်အပါဝင်ပါတဲ့။အများကြီးလည်းဆူတောင်းနေမိပါတယ်။အများဆုံးအေးချမ်းပါစီလို့တဲ့။ဒီတော့ရရှင်ကြီးလာပါ။ VOA အစီအစဉ်ကိုနားဆင်ပြီးရေးလာတဲ့တောင်းရှင်တွေထဲမှာတော့မောင်ဝင်းဆိုတဲ့တောင်းရှင်ကကျွန်တော် VOA ကအစီအစဉ်ထုတ်လွှင့်ပေးတဲ့တွေ့ဆုံမေးမြန်းခန်းတစ်ခုကိုနားဆင်ပြီးတော့သူအထူးစိတ်မကောင်းဖြစ်ရပါလေလို့အခုလိုရေးလာတာပ
ါမင်္ဂလာပါ VOA အဖွဲ့သားများချမ်းသာကြပါစေအမြဲအားပေးနားဆင်ရပါတွေ့ဆုံမေးမြန်းတဲ့နေရာမှာအရန်စိစက်တည်ကြတဲ့ကိုကျော်ကျော်သိန်းတယောက်ရှင်လေကြီးဦးကြီးမြင့်နဲ့ပြည်သူတွေရဲ့လက်ရှိဖြစ်ပျက်ခံစားရတဲ့အခြေအနေတွေကိုဆွေးနွေးရင်းစောအသွားတာနားထောင်ရင်ရင်းနေမကောင်းဘူးဗျာအမှန်ပဲပြည်သူတွေရဲ့ခံစားချက်တွေပြောမပြတတ်တော့အောင်ဖြစ်နေပါတယ်ဘလောက်ရုတ်ကြအောင်မလဲတော့မသိတော့ဘူးဝတ်ဆိုတာတကယ်ရှိရင်လဲညံ့ညံ့လဲပါစီဗျာ VOA ရဲ့ကျေးဇူးကြောင့်မြန်မာပြည်ရဲ့အခြေအနေကိုသိခွင့်ရတာပါအဖွဲ့သားများယောဂဗျာကင်းဝေးကြပါစီအားပေးလျက်ပါ VOA
လက်ရှိကမ္ဘာမှာဖြစ်ပေါ်ကြုံတွေ့နေရတဲ့ကမ္ဘာအရေးကြီးဆုံးအရေးခင်တစ်ခုလို့ပြောလို့ရတဲ့ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်စစ်ပွဲနဲ့ပတ်သက်ပြီးရေးလာတဲ့သတင်းရှင်တွေရဲ့အစာတွေကိုလည်းဝေပြပေးချင်ပါတယ်နော်။ရှင်မသတင်းရှင်သူကတော့နာမည်ကိုအမည်မဖော်ခြင်းနဲ့သခိုင်းတိုင်းသားတယောက်လို့ပဲဖော်ပြပေးပါဆိုပြီးရေးလာပါတယ်။သူကမင်္ဂလာပါဗျို့ခင်ဗျာ။လက်ရှိယူကရိန်းပြဿနာနဲ့မြမအခြေအနေတွေကိုနှိုင်းယှဉ်ဖော်ပြပြီးတော့မြမအရေးကိုလည်းကမ္ဘာစက်ခုံပေါ်ထိုးတင်ပြီးတော့ကိုကြီးထောက်ပံ့မှုတွေလှုပ်ဆင်ကြပါတယ်ဆိုတော့ခုလိုပြောလာပါတယ်
။မင်္ဂလာပါဗျူရီခင်ဗျာ။လက်ရှိယူကရိန်းပြဿနာနဲ့မြန်မာအခြေအနေတွေကိုနှိုင်းယှဉ်ဖော်ပြပြီးမြန်မာအရေးကိုလည်းကမ္ဘာစက်ကူမှာထိုးတင်ပြီးလှုပ်ဆင်ကြပါတယ်။ဥပမာယူကရိန်းပြည်သူတွေဆစ်ဆောင်ကြတာကဘေးမှာလက်ခံပေးမဲ့နိုင်ငံတွေအများကြီးရှိတယ်လို့မြန်မာပြည်ရဲ့စစ်ဘေးဆောင်တွေကတော့ဘယ်အိမ်နီးချင်းနိုင်ငံကမှလက်မခံကြတဲ့အခြေအနေတွေနောက်ပြီးယူကရိန်းပြည်သူတွေအတွက်ညီအောင်ဘူတာတွေမှာဘုံခိုလို့ရပြီမဲ့ညီမပြည်သူတွေမှာအမှတ်မတင်လာရောက်ဘုံကျဲတာတွေရဟယင်တွေပေါ်ကနေပြစ်တက်တာတွေကြောင့်ဘာဘုံခိုခြင်းမှလှုပ်ချင်မရတော့အရသာအများအပြားတည်ကြရတဲ့အကြောင်းတွေယူကရိန်းပြည်သူတွေစစ်ဘေးရှောင်ကြတာကကားအစီအစီနဲ့မောင်းထွက်သွားကြချိန်မှာညီမပြည်သူတွေမှာတော့ဘာမှယူချိန်မရပဲအဝတ်တထည်တဲနဲ့တောတောင်တွေတဲအသက်လူပြေးနေရတာတွေဘာစားစရာမှလည်းမရတဲ့အတွက်တည်ဆုံးရတာတွေကိုကဘာတိအောင်ဖော်ပြပေးစီခြင်းပါတယ်
။မြမပြည်သူတွေအနေနဲ့ဘလို့မှခိုကိုးစရာမရှိပါဘူးဆိုတော့ဒီသရရှင်ရေးလာတာဖြစ်ပါတယ်။ John Smith ဆိုတဲ့သရရှင်ကတော့ပထမဦးဆုံးပဲယူကရိန်းကိုလည်းကူညီထောက်ပံ့တယ်လို့မြန်မာနိုင်ငံကိုလည်းထောက်ပံ့ကြပါဆိုတော့အခုလိုပန်ကြားလာပါတယ်ရှင်
။ VOA ရေးဝိုင်းတော်သားတွေအားလုံးကျမ်းပါပါစေလို့ဆုတောင်းလိုက်ပါတယ်။VOA ကိုဆယ်တန်းကျောင်းသားဘဝ1985ခရစ်ကနားထောင်ခဲ့တာအခုပင်စင်စားနေပြီကမ္ဘာကြီးကမြန်မာတို့ရဲ့ဒီမိုကရေစီရုံးကန်တိုက်ပွဲဝင်နေတာကိုယူကရိန်းကိုကူတဲ့10ဘုံတဘုံလောက်ပဲအကူအညီပေးကြပါမြန်မာနိုင်ငံသားတွေဥပဒေမဲ့တတ်ဖြတ်တာခံနေရတယ်မေ့မထားကြပါနဲ့လို့ပြောပြပ
ါယူကရိန်းလောက်ကူညီတာတဲ့10ဘုံတဘုံလောက်ကူညီရင်တို့မြန်မာနိုင်ငံအရေးတော်ပုံတော်တော်ကြီးကိုအဆင်ပြေပါလိမ့်မယ်ဆိုပြီးတော့ရေးလာတာဖြစ်ပါတယ်ဒီဖွင့်လာတဲ့တော်ရရှင်ရဲ့စာရီကိုလည်းဖော်ပြပေးချင်ပါတယ်ရှင်။ဒီကိုအများနဲ့အားပေးနေပါတယ်ဆိုရရေးလာတဲ့တော်ရရှင်ကတော့ကိုတာဖြစ်ပါတယ်။သူကတော့ထိုင်းနိုင်ငံကိုသွားပြီးအလုပ်လုပ်တဲ့သူတွေအနေနဲ့သတိထားဖို့လူကုန်ကူးမှုနဲ့ပတ်သက်ပြီးအခုလိုသတိပေးလာပါတယ်ရှင်
။ VOA ကိုအများနဲ့အားပေးနေပါတယ်။ PPC မြန်မာနဲ့ VOA မြန်မာကိုနားဆင်ဖို့အဖေကအမွေပေးခဲ့တာပါ။လူမှန်းတိတက်နားလေတဲ့အချိန်ကလေးကအဖေနဲ့အတူအားပေးလာခဲ့တာပါ။အခုဒီလေထိုင်းနိုင်ငံမှာအလုပ်လုပ်နေရင်အားပေးနေပါလေ။တင်းဟာကျွန်တော်အသက်ဖြစ်နေလို့ပါ။အခုတော့ကျွန်တော်ထိုင်းမှာအလုပ်လာလို့ရတဲ့သူတွေကိုဒီကနေပြောစရာရှိလို့ပါ။အခုဆိုရင်ထိုင်းထဲကိုခိုးဝင်လာတဲ့မြန်မာတွေအတွက်ရင်နာစရာအခိုက်အတန့်ဖြစ်နေတာပါ။အရင်ကတည်းကပိုတင်းကျပ်တဲ့ထိုင်းပြည်တွေနဲ့နေဆက်ကိုခိုးလန့်နဲ့သွားခဲ့သူပါ။မြန်မာငွေ10သိန်းအထက်13သိန်းအထက်ပေးရပြီးကျွန်ခံရမလားအဖမ်းခံရမလားပြန်ပို့ခံရမလားနဲ့ပွဲစားခေါ်လူကုန်ကူးအဖွဲ့ကလမ်းပြထွက်ပြေးတာအမျိုးမျိုးနှင်းရကျော်လမ်းလျှောက်ပြီးတောတောင်တွေကြားမှာအစာရေစာငတ်ကြက်တာတွေမျိုးစုံကြုံရပါလေ။ညဘက်မှာခိုးဝင်ကြပြီးအင်းကနေထွက်ထိုင်းအရောက်ဆိုရင်ဆယ်ရက်ဝန်းကျင်ကြာပါတယ်။ကျွန်တော်ဒီမှာအထူးသတိပေးချင်တာကတော့ထိုင်းကိုမပြစ်မနေသွားရမယ်ဆိုရင်အေဂျင်စီနဲ့ပွဲစားတွေကိုအလွယ်တကူမယုံကြည်ကြပါနဲ့လို့လက်ဆောင်စကားပေးချင်ပါတယ်။ကျေးဇူးတင်ပါတယ် VOA မြန်မာနိုင်ငံအမြန်ဆုံး agent daya ne ba ji bya
a lo thai ma lokong gumu ne ko an chong twi ya ba de sure tora shin 3 pe la da phit ba de dwan wei sure tora shin ga la myama nai ngam ma chong twi ni ya de dukkha sin ye de phit ba de sure ne sin chong twi ni ya de dukkha ye ne patet pi lo khu lo yin phwin la ba de
ma shi sin ye da rwi khu si 30 da ko 1000 chan ne we sa ni ya ba de san da bi ko 1800 chan ne we sa ni ya ba de taung tu le ta ma sin ye tu lu le tan sa rwi le Diesel Galan, Contraungaya, Sat eight, Shitown Chowtown. Tita Jebu set the muse of our Sangabi to Ego, Natown Shitown, net where Donia Bare, Dari Bin, Janarile, and Yaji Shiva di Rebia. VOA Bamish News Kani, Kuni Timbia Java, oh.
Thrashini, a bizarre girl, did about Dimare Yatimareno. Thrashini, Pobro, Gamo simply needed to name Sanai Mazil, Sanabu Varese. ကျမတို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ဗီဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်ထွေးချုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရှင်းပြစာတွေရေးစင်စာတွေဆိုတော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်အီးမေးလ်ကနေစာရေးမယ်ဆိုရင် ဗီဒီယိုမြန်မာပိုင်းဖေ့စ်ဘွတ်မက်ဆေ့ချာကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်တွေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။ဒီမှာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာရင် ဖိုင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဖေ့စ်ဘွတ်နဲ့ယူတျူဘ်ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလိုဗီအိုအင်တာနက်ဆာမျက်နှာနဲ့ဖုန်းပေါ်ကဗီအိုအက်ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ဗီအိုအက်နာမည်ကဗီအိုဘမ်မီစ်ဖြစ်ပါတယ်။ကျမတို့ရဲ့အင်တာနက်ဆာမျက်နှာလိပ်စာကဘမ်မီစ်.voanews.com ဖြစ်ပါတယ်။ကျမဧတနာကျော်ပါဗီအိုကိုလည်းစာရေးကြ
The combined navies, armies, and air forces, as the European democracies strengthen their ties with the USA and Canada by the signing of the North Atlantic Treaty.
NATO လို့အများသိကြတဲ့မြောက်အတ္တလန္တိတ်သဘောတူစာချုပ်အဖွဲ့ကြီးဟာဥရောပနဲ့မြောက်အမေရိကကနိုင်ငံတွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်။ NATO အဖွဲ့ကြီးကိုဖွဲ့စည်းတည်ထောင်ခဲ့တာအခုဆိုရင်23နှစ်ပြည့်သွားပါပြီ။1949ခုနှစ်ကအနောက်မဟာမိတ်နိုင်ငံတွေဝါရှင်တန်စာချုပ်ကိုလက်မှတ်ရေးထိုးပြီးတော့ဖွဲ့စည်းခဲ့ကြတာပါ။ခြေခံထားတဲ့မူဝါဒကတော့စုပေါင်းကာကွယ်ဖို့အတွက်ဖြစ်ပြီး NATO အဖွဲ့ကြီးပေါ်ပေါက်လာခဲ့ရတဲ့ရည်ရွယ်ချက်ကတော့အဖွဲ့ဝင်နိုင်ငံတွေအားလုံးနိုင်ငံရေးစစ်ရေးပေါ်အခြေခံပြီးလုံခြုံမှုနဲ့လွတ်လပ်မှုတွေအမခံရရှိနိုင်မှုအတွက်ပါပဲ။လောလောဆယ် NATO အဖွဲ့ဝင်နိုင်ငံပေါင်းက American ပြည်အောင်စု Britain နဲ့ဥရောပတစ်မြက်ကနိုင်ငံတွေအပါအဝင်စုစုပေါင်းနိုင်ငံ30ရှိပါတယ်။NATO အဖွဲ့စတင်ဖွဲ့စည်းခဲ့တဲ့1949ခုနှစ်တုန်းကအဖွဲ့ဝင်12နိုင်ငံလည်းရှိတာပါ။အဲ့ဒီအချိန်မှာမြောက်အမေရိကတိုက်က American ပြည်အောင်စု၊ကနေဒါနဲ့အများစုကတော့ဥရောပနိုင်ငံတွေဖြစ်တဲ့ Belgium, Denmark, ပြင်သစ်, Iceland, Italy, Luxembourg, Netherlands, Norway, Portugal နဲ့ United Kingdom တို့ဖြစ်ပါတယ်။အဲဒီနောက်1952ခုနှစ်မှာဂရိနဲ့တူရကီတို့ပါဝင်လာခဲ့ကြပြီး1955မှာတော့ဂျာမနီကအဖွဲ့ဝင်ဖြစ်လာခဲ့ပါတယ်။
အဲ့ဒီနောက်1990ရာ80နှစ်မှာစပိန်1996ရာ99မှာချက်ရီပပ်ဘလစ်ဟန်ဂေရီနဲ့ပိုလန်2009ခုနှစ်မှာဘူလ်ဂေးရီးယားအက်စတိုးနီးယားလက်ဗီးယားလစ်တူရေးနီးယားရိုမေးနီးယားဆလိုဗက်ကီးယားဆလိုဗေးနီးယားတို့ဟာအဖွဲ့ဝင်နိုင်ငံတွေဖြစ်ခဲ့ပါတယ်2019ခုနှစ်မှာတော့အယ်ဘေးနီးယားနဲ့ခရိုအေးရှားတို့ပါဝင်လာပြီး2019ခုနှစ်မှာမွန်တီနီဂရိုနဲ့နောက်ဆုံး2020မှာမြောက်ပိုင်းမက္ဆီဒိုးနီးယားတို့ဟာနေတိုးအဖွဲ့ဝင်နေဖြစ်လာကြပါတယ်။နေတိုးအဖွဲ့ဝင်နိုင်ငံဖြစ်ရေးဟာနိုင်ငံတွေဟာမိမိသဘောထားဆုံးဖြတ်ချက်နဲ့ပါဝင်နိုင်ကြတာပါ။တခြားအရှေ့ဥရောပနိုင်ငံတွေဖြစ်တဲ့ဘော့စနီးယား၊ဟာဇီဂိုဗီနာ၊ယူကရိန်းနဲ့ဂျော်ဂျီယာနိုင်ငံတွေကလည်းနေတိုးအဖွဲ့ဝင်ဖြစ်ရေးအတွက်ကြိုးပမ်း
NATO နဲ့ရုရှားဟာအခြေခံပြမှုတွေလည်းရှိနေခဲ့တာပါ NATO ဖွဲ့စည်းရဲ့အဓိကရုံးစက်ရာနေရာကတော့ Belgium နိုင်ငံ Brussels မြို့မှာဖြစ်ပါတယ်ရှားနဲ့ချီတဲ့အစိုးရတာဝန်ရှိသူတွေစစ်ဖက်နဲ့အရက်ဖက်ကကြွန့်ကျင်သူတွေဟာရုံးချုပ်ကိုလာရောက်ကြပြီးသတင်းအချက်အလက်ဖလှယ်တာတွေဆုံးဖြတ်ချက်တစ်ခုခုချဖို့အတွက်လိုအပ်တဲ့အခါအကြံပြုပြီးအယူအဆဝင်ညှတာတွေကို NATO ရုံးချုပ်မှရှိတဲ့တာဝန်ခံတွေနိုင်ငံတစ်ခုချင်းစီကကိုယ်စီလှယ်တွေနဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်ကြပါတယ်စီအေးကာလတွေအတွင်းကတော့ NATO အဖွဲ့ကြီးရဲ့စီအေးလှုပ်ရှားမှုတွေမရှိခဲ့ပေမဲ့ဘော့စနီးယားနဲ့ဟာဇီဂိုဗီနာအရေးကိုဆိုဗိုအရေးတွေမှာ NATO အဖွဲ့ကြီးဟာစီအေးအရာထဲထဲဝင်ဝင်ပါဝင်လှုပ်ရှားခဲ့ပါတယ်။အဲဒီနောက်အာဖဂန်နစ္စတန်အရေးမှာလည်းနိုင်ငံတကာလုံခြုံမှုအကူအညီပေးရေးတပ်ဖွဲ့အနေနဲ့ပါဝင်ခဲ့ပါတယ်။NATO အဖွဲ့ကြီးအနေနဲ့သူတို့ရဲ့အဖွဲ့ဝင်နိုင်ငံတွေရဲ့အရေးကိစ္စတွေသာမကအခုဆိုရင်အဖွဲ့ဝင်နိုင်ငံမဟုတ်တဲ့တခြားကမ္ဘာဒေသတချို့ကနိုင်ငံတွေနဲ့ပါလက်တွဲပူးပေါင်းပြီးနိုင်ငံရေးစီရေးဆိုင်ရာကိစ္စတွေကိုလိုအပ်သလိုဆောင်ရွက်နေပြီးလည်းဖြစ်ပါတယ
်။အခုဆက်ပြီးကမ္ဘာတစ်လောကထူးခြားဆန့်ပြတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။လူငယ်တွေချမ်းမှာရေပန်းစားနေတဲ့ဘန်ကောက်မြို့ကအသင့်စားခောက်ဆွဲချောက်ဆိုင်ကလေးတစ်ဆိုင်အကြောင်းအမေရိကန်ကွန်မတီတခုကနေထုတ်လုပ်တဲ့ယူကရိန်းသမ္မတဇယ်လင်စကီရဲ့ပုံတူလဲကိုအရုပ်ကလေးတွေနဲ့အပါဝင်ထူးခြားတဲ့သတင်းလေးတွေကိုကိုငင်းချမ်းနဲ့မတ်ခင်ဖြူတို့ကပြောပြပေးမှာပါ
ထင်းနေငယ်ဘန်ကောက်မြို့ကအသင့်စားခောက်ဆွဲ၆ဆိုင်တစ်ဆိုင်ကလူငယ်ရေးသားရေပန်းစားနေပါတယ်ဘန်ကောက်မြို့ shopping mall တစ်ခုမှာဖွင့်ထားတဲ့ good noodle ဆိုတဲ့ဒီဆိုင်ဟာပြီးခဲ့တဲ့နှစ်အောက်တိုဘာလမှာစဖွင့်ခဲ့တာပါအရှတလွားကအင်ဒိုနီးရှား၊ကျန်ကိုရီးယား၊တရုတ်၊ထိုင်ဝမ်နဲ့ဟောင်ကောင်ခောက်ဆွဲချောက်အမျိုးအစားပေါင်း80ကျော်ရယူပြီးတော့ဆိုင်မာတစ်ခါလဲရည်နှွေးနဲ့ချက်ပြီးထိုင်စားနိုင်ပါတယ်။ခောက်ဆွဲချောက်တစ်ထုပ်ကိုတော့ထိုင်းဘတ်ငွေ6ဘတ်ကနေ250အထိကျတဲ့နဲ့ခောက်ဆွဲချောက်အမျိုးမျိုးရှိပါတယ်။ခောက်ဆွဲချောက်တွေဟာစည်းတက်တာလွယ်ကူပြီးအရသာရှိတဲ့အရှတလွားမှာရည်လန်းစားတဲ့အစားအစာတစ်မျိုးဖြစ်ပါတယ်။ဒါပေမဲ့လည်းအကြီးကဟာရတတ်တွေမပါဝင်တဲ့အတွက်ဒါတွေကိုအများကြီးမစားသင့်ဘူးလို့ကျန်းမာရေးပညာရှင်တွေကသတိပေးထားတာပါ။ကိုဗစ်ကရောဂါကာလအတွင်းဘန်ကောက်မြို့မှာရှိတဲ့စုဆိုင်တွေမှာရနိုင်သမျှခောက်ဆွဲကြောက်အမျိုးမျိုးကိုလိုက်ဝယ်ခဲ့ပြီးတဲ့နောက်အမျိုးပေါင်း350ကျော်တွေ့ခဲ့ရတဲ့အတွက်အခုလိုခောက်ဆွဲချောက်ဆိုင်တစ်ဆိုင်ဖွင့်ပြတဲ့အကြောင်းဒီဆိုင်ရဲ့ Managing Director ဖြစ်သူကပြောပါတယ်ရှင
်။လေယီလာပကြီးရေးဆွဲတဲ့ရုရှားအမှုပညာရှင်တယောက်နဲ့ယူကရိန်းနိုင်ငံသားအင်ချမ်းမြေပိုင်ရှင်တဦးပူးပေါင်းပြီးအင်ဒိုနီးရှားနိုင်ငံဘာလီကျွန်းပေါ်ကအဆောက်အဦတွေပေါ်မှာပကြီတွေကိုငိမ့်ငန်းရေးနဲ့အတူလက်တွဲနေထိုင်ရေးသတင်းစကားအဖြစ်ဖန်တီးလိုက်ပါတယ်။960ကုဗမီတာအကျယ်ရှိတဲ့အဆောက်အဦ99ရဲ့အမိုးတွေပေါ်မှာညီညွတ်တဲ့ကဘာဆိုတဲ့စကားလုံးကိုရုရှား၊ယူကရိန်း၊အင်္ဂလိပ်၊တရုတ်ပြင်သစ်၊အင်ဒိုနီးရှားဘာသာစကား6မျိုးနဲ့စကားလုံးကြီးတွေကိုရေးသားလိုက်တာပါ။ဒါကနိုင်ငံရေးကြီးညာချက်တစ်ခုမဟုတ်ပါဘူး။ယဉ်ကျေးမှုလူမှုရေးလူတွေအကြောင်းတင်းတင်းမြတ်မြတ်လက်တွဲပြီးအနာဂတ်မှာအတူနေထိုင်နိုင်အောင်ဖန်တီးဖို့သတင်းစကားတစ်ခုပါလို့လေယီလာပကြီးရေးဆွဲတဲ့ရုရှားပကြီးဆရာ Brakes Lampas ကရိုက်တာသတင်းကိုပြောပါရယ်ပြီးခဲ့တဲ့ဒီဇင်ဘာလကတည်းကအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာရောက်နေတဲ့ Lampas ကယူကရိန်းမိတ်ဆွေတချို့နဲ့ပူးပေါင်းပြီးယူကရိန်းကိုရုရှားမချူးချော်ငင်ကတည်းကအခုလိုခေါမိုးတွေပေါ်မှာစာရေးရေးဖို့စီစဉ်လှုပ်ဆောင်နေတာပါအခုတော့သူတို့ဖန်တီးတဲ့အမှုပညာကပိုပြီးအသေးပဲရှိလာတယ်လို့ပြောပါရယ်အင်ဒိုနီးရှားမှာနေထိုင်တာ6နှစ်ရှိနေပြီဖြစ်တဲ့ယူကရိန်းနိုင်ငံသားအဆောက်အဦပိုင်ရှင်အဲလက်စ်စတဖန်ကလည်းဒီအမှုပညာဟာသူ့ရဲ့တန်ဖိုးထားမှုဖြစ်တဲ့သွေးစီးညီညွတ်တဲ့ကဘာအဖြစ်လက်တွဲနေထိုင်နိုင်ဖို့အရေးကြီးတယ်ဆိုတာပြသလိုက်တာလို့ပြောဆိုခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုရှီကာဂိုမြို့အခြေစိုက်အရုပ်ကုမ္ပဏီတစ်ခုက
Ukraine Tamra Zelensky Pongju, Lego Yokliri, Lucania, Yang 20 Ukraine Tamra, Yone 2, Ukraine Atlanta Tare, Molotov Koti, Milane, Pelinu, Treyami, Nakusalo, Yang 20 Raba, Citizen Brickom Liga, Chalote, Ukraine Tamra Pongju, Yokliriga Yare, and Yang Rigule, Ukraine Pidrigo, Kunibo, Pope Gavare, Lego Comliga, dear Win Toludam Hotel, Tamra Pongju, Yosinongaro, Dolatia Pibi, Ukraine Alampa, Molotov Koti, Pelinta Longaro, ดอลลาร์20ปีไปอายุเจ้าเปล่ายังชาเกียบีลูกกงมีบักกามาเปลี่ยวไปไหมยูเครนปีดูเรื่อยจะยับบงเวดอลลาร์จะตีเวลเอาชาเป็นปีบีลูกเปลี่ยวไปเลยยังอยากรู้เนี่ยจะพิสูจน์จะต้องกงบียูเครนยังกูยืนยันด้วยนี่เนี่ยเลยที่พิสูจน์กูเวียนยูเนี่ยมากกูยืนเป็นเนี่ยเพื่อสิ่งกูทายลูกเรียนจำไม่ลืมเยอะเลยเนี่ยเจ้าเลยกงมีไปเช่นจูทับยากาเปลี่ยวไปยูเครนเนี่ยนะยังมีอะไรตัวสุดเวลาจับบี
อุลโลเซมาร์โรยูเครนดูการเคลื่อนย้ายอัตราเลยยุทธชูกูชันทาร์เอเจ้าทับยากาเปลี่ยวไปเช่นนี่เราเนี่ยยารีดามาโมขณะกูมาที่ไกด์เนี่ยยารียากเลยซาดินัยงาอเมียวดมีเดชูการอตุลุยเอมาโยดุยบอมาเซมินจาวนุยทวีอนาโกเตจูลาปงเพียเปียวเลนิจาวาเลซาเปโลมิโอกาเซมินจาวนุบินยาเช่นการาลาแมนดิสกาเลียบยาแปมบุเนตเลสันปงลีรีเน อเมริกาเองก็ปงเปียวไปนี่ละพี่บีโร่อเมริกาตีอ่างอะไรล่ะกูแต่ดูทวีบีบีโลตัวก็เปียวไปเลยวิ่งได้มั้งอารัวเซมบุเน่พี่เดชสุเรย์โปรเจกต์ลงงานกูโลกไอ้นี่ละพี่บีโร่เอ็นวีจัมพ์มูเรย์มาดอยมาดอดซามูเรย์พี่น่ารักกันนี่ลุงยาวลาดูอเมริกาตีเวนี่เนี่ยตัวกูตัวยงจีเจียนยาลาวกูนี่ไปเลยลูกสาวมูตุคุเรพี่ไปเลยแต่ดูข้ามไอ้ทุกคนยาวด้วยทุลูดูอเมริกาตีเวนี่เนี่ย กูจ้างกูเปล่ามาพิจารณาแต่บางหน่วยกูเลยออนไลน์ว่าสายการนี้จะเสียไปเปล่ามาวะแต่ดูเป็นยาเช่นแมนดิสอัตวะที่ลงงานหาเมื่อตุ้มีเรียบว่ากูกูก้าวอ่อนเปล่าเลยเป็นไหนหน้าเจ้าตัวเอกกูยิ่งจริงใจกูจริงเสียเลยเปล่าไปเลยขมยา
คุณรอมยามาเนี่ยในงานเด็กอาตรีเช่นเจ้ากูมาเต็งยิ่งถ้าเกิดเปล่าไปบ้างไหม
รัสเซียตำรวจปลาดีมียาโก้เข้าใจสุราฮาอเมริกันสุยาเยมัวรามโฮจาวอเมริกันเงยใจหุ่นจีแอนโทนีบลิงเกงาแต่นิ่งหนุนิมาลีทับยอสุเกบาร์เดปูเดนอาณาเสชินิลูมาพิชไนมูลูอเมริกันตำรวจจูบไฮเดงกาปูลานังเงยมิโรวาโซเมกุนพิโอเซนเทดุนพิโอสุเกบีนาวตันิมาเวอเมริกันเงยใจหุ่นจีเยพิโอสุเจทรัพย์ปอลาราพิบาร์เด อัฟกานิสถานในงานด้วยงาปกติก็ยุติหน่วยลงงานด้วยนี่เนี่ยวีโอเออเมริกันตันเนี่ยบีบีซีพิจิตรอัตันหน่วยคอร์ปอเรชันด้วยเนี่ยตรงนี้ซีซันด้วยทั่วหมู่โก้ตาลีบังก์ตามเหยื่อไล่ไปเลยเสียจดได้อัฟกานิงกลีดีด้วยจังหวัดสเปกทาร์เดอปอเชลชามูรีเนี่ยตาลีบังก์ปอนังงานกากาจีเจพีอาร์พีนี่จิมาเวฟีโอเอเนี่ยบีบีซีซีซันด้วยโก้ตามเหยื่อเช่ทั่วปอลาราบะ อิหร่านเนี่ยกว่าอินอาจีนั่งงานด้วยชาเนื้อเคลียร์ตัวตุนิเจกูเปลี่ยนเลสซาเดนล้านนั่งเจี๊ยสินิเจมาเวอิสราเอลอาหรับเป็นเลกุยมหามิตรด้วยสุเยมุกุชิพเชนไนย์อเมริกันนั่งงานใจหุ่นจีอันโตนีเปลิงเกงอาจูปันนิบาร์เดอิหร่านเนี่ยฮินายมุเยโกที่จะอุซาบีสุนุจามิลูกขมันทาร์เดตันิงหนุนิกาอิสราเอลนับอาหรับนั่งงานลีกูกานั่งงานใจหุ่นจีด้วยเนี่ย
ทูด้วยส่งไปมาตั้งกินลิฟท์มาเว้วันจีเปลี่ยนเก่งอ่ะคุณลุงมาเช็คไปพิจารณาพิบาร์ดิแต่เรื่องเช่นเดียวกันมาตั้งกินถ้าเกิดพิจารณาไปกันแล้วมาที่มันเนี่ยตัวซีซันทั่วโลกยังหัวกูยังไม่เอามาอาจารย์เนี่ยยุติการเอนจิเนียริงก็รอตัวนี้โปรล็อกเนี่ยเดรอลส์เนี่ยตัวพิบาร์ดิที่มันเนี่ยวิวีซีซันเดียวกูไลน์นู้นมีแต่ต้องเส้นเนี่ยลิซ์กู
This program has come to you from the Voice of America, Washington.